ဒီကနေ့အင်္ဂါနေ့မှာပဲနောက်ထပ်၄ဒသမ၈ပြင်းအားရှိတဲ့ငလျင်တစ်ခုဟာအစိုးရရုံးဆိုင်ရာနေပြည်တော်နေမှာလှုပ်ခတ်ခဲ့ပေမဲ့အခုချိန်ထိတော့ထိခိုက်ပျက်စီးမှုနဲ့ပတ်သက်လို့မကြားသိရသေးပါဘူး။တနင်္ဂနွေနေ့မနေ့ပိုင်းကဒီစကိုင်းတိုင်းရွှေဘုံမြို့နီးမှာဒေသစံတော်ချိန်မနေ့၈နာရီလောက်ကဒီပြင်းအား6ဒသမ8ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့တာငလျင်ငယ်လေးတွေလှုပ်ခတ်ခဲ့ပြီးတဲ့နောက်ပိုင်းအခုလိုမျိုးပြင်းအား6ဒသမ8ရှိတဲ့ငလျင်ကြီးလှုပ်ခတ်ခဲ့တာလည်းဖြစ်ပါတယ်။အစိုးရသတင်းထုတ်ပြန်ချက်တွေမှာတော့ဒီမန္တလေးတိုင်းစကိုင်းတိုင်းတွေအတွင်းမှာရှိတဲ့ဒီဖုံတော်ကြီးကျောင်းတွေစာသင်ကျောင်းတွေလူနေအိမ်တွေအပါအဝင်အဆောက်အဦတွေပျို့ကျပျက်စီးမှုတွေရှိခဲ့ကြောင်းဖော်ပြထားပါတယ်။စကိုင်းမြို့မှာဆိုရင်ဒီမင်းကုန်းခေါင်းလောင်းတော်ကြီးနေရာနဲ့ငယ်ရွေးသွားသလိုစာသင်ကျောင်းတွေဆက်သွယ်ရုံတွေအပါအဝင်အဆောက်အဦတချို့အနေငယ်ပျက်စီးသွားခဲ့ပါတယ်။ဒီရွှေဘိုငလျင်ကျောင်းမှုလို့မြန်မာနိုင်ငံမှာဒီအကြီးဆုံးစင်အိုးကြီးတွေကိုထုတ်လုပ်တဲ့စကိုင်းတိုင်းရွှေဘိုခရိုင်ကြောင်မြောင်းမြို့နယ်ခွဲအတွင်းကအိုးလုံငန်းဟာဆိုရင်လေခမန်းကြီးအားဖြင့်ကြက်သိန်းပေါင်းများစွာထိခိုက်ပျက်စီးသွားခဲ့ရပါတယ်။စင်အိုးဖုတ်လုပ်ငန်းအဓိကလုပ်ကိုင်တဲ့ဒီနွယ်ငိမ်းမလားရွှေကွန်ရွှေတိုက်ကျွရတွေကအိုးဖုတ်တဲ့အကြီးစားဖိုကြီး80လောက်ဟာအားလုံးနီးပါးပျက်စီးခဲ့တာဖြစ်ပြီးတော့ဒီလုပ်ငန်းတွေပြန်ပြီးနလန်ထူဖို့ဆိုရင်6လလောက်အချိန်ယူပြီးပြန်လည်တည်ဆောက်ရမှာဖြစ်တယ်လို့ဒေသခံအိုးလုပ်ငန်းရှင်တွေကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုမိုးစောကပြောပြပေးပါရှင်
။ဟုတ်ကဲ့ကြောင်မြောင်းမြို့နယ်ဟာပိတ်သက်ချိန်90ဝင်ကနေ150ဝင်စင်အိုးကြီးတွေအဓိကထုတ်လုပ်တဲ့ဒေသဖြစ်ပြီးမြို့ဝကျွန်းပေါ်နဲ့ရခုံတိုင်းဒေသကြီးတွေအပါအဝင်မြန်မာပြည်အနှံ့ကိုစင်အိုးကြီးတွေနဲ့ဆင့်တဲ့ပစ္စည်းတွေတင်ပို့ရောင်းချနေတာဖြစ်ပါတယ်။ဒီဒေတာထွက်စင်အိုးနဲ့စင့်တဲ့ပစ္စည်းတွေဟာအရွယ်အစားကြီးမားတာနဲ့ခိုင်ခန့်တာကြောင့်ထင်ရှားသလိုအိုးလုပ်ငန်းကိုနှစ်ပေါင်း200လောက်အစဉ်အဆက်လုပ်ကင်ခဲ့ကြတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကရွှေဘိုမြို့မြောက်ဘက်45မိုင်အကွာမှာဗဟိုပြုပြီးပြင်းအား Richter scale 6.8 အစဉ်ရှိငလျင်ကြီးလှုပ်ခတ်ချိန်မှာကြောင်မြောင်းဒေတာကစင်အိုးလုပ်ငန်းဟာဆူဆူဝါးဝါးထိခိုက်ပျက်စီးခဲ့ရပါတယ်။
ဟုတ်လုံးကအလုံးကြီးပါလောက်ပျက်စီးသွားတယ်ကဒီတနေလုံးမှာရှိတဲ့ဟိုအလုံးကအလုံးကြီးပါပျက်စီးသွားတာပေါ့ဆမ်မန်ဒီကျောင်းတင်မလို့ဒါတော့ပြီးကြရမို့လားသိတဲ့အောင်ရကတော့ပျက်စီးမှတင်တယ်
ကြောင်မြောင်းမြို့နယ်ကစင်အိုးလုပ်ငန်းရှင်တယောက်ပြောသွားတာဖြစ်ပါတယ်။ကြောင်မြောင်းမြို့နယ်အတွင်းမှာစင်အိုးဖုတ်တဲ့ဖိုကြီးပေါင်း80လောက်ရှိတာဖြစ်ပါတယ်။အခုပျက်စီးဆုံးရှုံးတဲ့အထက်မှာအိုးဖုတ်တဲ့ဖိုကြီးတွေပျက်စီးတာအပြင်အိုးလုပ်တဲ့အလုပ်ယုံတွေတခြားဒေသကိုတင်ပို့မဲ့စင်အိုးပန်းအိုးစတဲ့စင့်တဲ့ပျက်စီးတွေနဲ့မဖုတ်ရသေးတဲ့အိုးတွေလည်းအများအပြားပျက်စီးသွားခဲ့တာဖြစ်ပါတယ်။ပျက်စီးသွားတဲ့ဖိုတွေပြန်လည်တည်ဆောက်ဖို့နဲ့လုပ်ငန်းပြန်လည်လည်ပတ်ဖို့ဆိုရင်အနည်းဆုံး6လလောက်အထိပြင်ဆင်ဖို့လိုမယ်လို့လည်းသူကဆက်ပြောပါတယ်
။ကျိုးဖို့တလုံးလို့ရတာကတလားနေပါလောက်ကြတယ်ဗျ။ကျွန်တော်ရှင်မှာစိုးဖို့လို့တဲ့ပညာရှင်ကတော့အောက်ပဲရှိတယ်ဗျ။ဒီစိုးဖို့ကျဲတဲ့ဟုတ်တယ်ကတရီမရှိသေးဘူးဗျ။အဲ့တော့ဒီစိုးဖို့တွေကအရင်ကြီးဆောက်ပြီးမှကျန်တဲ့ process ကလုပ်လို့ရတာမှာပညာရှင်ကတော့အောက်တည်းရှိတယ်။စိုးတစ်ဖို့ရဲ့ကြာချိန်ကတလားနေပါလောက်ရှိတယ်ဆိုကျွန်တော်တို့ရှင်မှာစိုးဖို့ကအလုံး60ကျော်90ဝင်းကျင်တော့ရှိမှာကျွန်တော်တို့အလုံးပေါ့နော်အဲ့ဒါကြီးယာရီပြင်ဆင်ရမယ့်အချိန်အလုံး6000လောက်တော့ရှိနေမှာနေရ
စေအိုးဖို့တိဆောက်ရမှာအသုံးပြုတဲ့အုတ်ဟာတာမန်လူနေအင်းဆောက်တဲ့အုတ်နဲ့မတူပဲအိုးဖို့အတွက်အမိုးခုံးတိဆောက်ရမှာတစ်ဖက်ချွန်းတစ်ဖက်ကားအုတ်နဲ့ဘေးအဝိုက်တွေကိုတော့တစ်ဖက်ထူတစ်ဖက်ပါအုတ်တွေနဲ့တိဆောက်ရတာဖြစ်တဲ့အတွက်အိုးအလုံးလောက်ရရှိဖို့လည်းအခက်အခဲရှိနေတာဖြစ်ပါတယ်ကြောင်မြောင်းကအခြားစင်အိုးလုပ်ငန်းရှင်တယောက်ကတော့သူတယောက်တည်းတင်အ ਨੇ စုံကြက်သိန်း100ဘိုးလောက်ပျက်စီးဆုံးရှုံးခဲ့ရတယ်လို့ပြောပါတယ်
။တော့ကြောင်မြောင်းမှာရှိတဲ့လုပ်ငန်းရှင်မှများပေါ့လေဟိုစင်အိုးလုပ်တဲ့လူပါများအကုန်လုံးဖိခိုက်တယ်ဆိုတော့ကျွန်တော်တို့အလုံးလုံးထဲမှာထည့်ထားတယ်ကျွန်တော်တို့စင်အိုးအလုံးနေဆိုရင်အကုန်လုံးနှီးပန်းပျက်စီးရကျွန်တော်တို့။ဒါကျွန်တော်ဆိုလို့ရှိရင်လည်းဆိုပေါ့နော်ညညစဉ်စည်းမပါပဲနဲ့ပျက်စီးသွားမယ်ဆိုရင်အတိုင်းတရားဘိုးအောက်ခါလောက်တော့အ ਨੇ စုံပဲပေါ့နော်။အဲဒါကတော့ပြန်ပြီးတော့ပြည်နယ်မှာဟာရီမပါသေးဘူးပြန်ပြီးတော့တိုင်ရှင်းရမယ့်ဇယိတ်တွေမပါသေးဘူးနောက်လုံအပြန်ပြီးလက်ပါမဲ့ရင်းကြီးတွေမပါသေးဘူးပေါ့နော်အခုလက်တော်လောလောဆယ်လေးကျွန်တော်တို့ခံမှန်းလို့ရတာပေါ့နော်အဲဒါမျိုးတကယ်တွက်ကြည့်နိုင်ရင်တော့မကဘူးပေါ့ကွာ
ကြောင်မြောင်းမျိုးနဲ့အတွင်းကအိုးအထီးကထုတ်လုပ်တဲ့နွယ်ငိမ်းရွှေကွန်ရွှေတိုက်မလားစားတဲ့ကြေးရွာတွေမှာအိုးလုပ်ငန်းနဲ့အသက်မွေးသူ600ကျော်လောက်ရှိပြီးလုပ်ငန်းပြန်လည်မစတင်ပြီးအချိန်ထိသူတို့တခြားလုပ်ငန်းတွေကိုပြောင်းရွှေ့မသွားအောင်အတွက်ထိန်းသိမ်းထားဖို့ဟာလည်းအခက်အခဲတစ်ခုဖြစ်နေပါတယ်လောလောဆယ်မှာတော့စေအိုးလုပ်ငန်းရှင်တွေဟာပျက်စီးသွားတာတွေကိုပြန်လည်တန်ရှင်းနေကြရပြီးလုပ်ငန်းပြန်လည်နလန်ထူဖို့ဆောင်ရွက်နေကြပါတယ်ဒီအခြေအနေမှာအစိုးရဘက်ကတစုံတရာထောက်ပံ့မှုပေးမယ်ဆိုရင်တော့လုပ်ငန်းလည်ပတ်မှုမြန်ဆန်းလာနိုင်မွယ်ရှိတယ်လို့သူကဆက်ပြောပါတယ်။
အစိုးရဘက်ကလည်းကူညီပံ့ပိုးမှုဆိုတာကတော့ ဆိုတော့ဝိုင်းတော့ချင်းဝေးပါထုတ်ပြင်းတော့လေကျွန်တော်တို့ဘက်ကတော့နိုင်ငံရှင်တွေနဲ့ဒေသပေါ်တော့အားလုံးကိုစင်ပြီးတာပေါ့နော်အဲ့လိုပေါ့နိုင်ငံတော်ဘက်ကချင်းဝေးပါထုတ်ပြီးမှပါဆိုရင်တော့ကိုကောင်းတာပေါ့ဗျာအဲ့ဒါလည်းလေ့ဝါတာကျွန်တော်တို့နိုင်ငံတွေမှာတော့အားလုံးအသိပေးနိုင်တာပေါ့နော်ဒေသခံလူတွေရောပါရော
တင်းငင်ွေနေကငလင်လှုပ်ခတ်ပြီးတဲ့နောက်မှာတော့ဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းဟာစကိုင်းနဲ့မန္တလေးတိုင်းဒေသကြီးကငလင်ဘေးသင့်တဲ့ပြည်သူတွေကိုတွားရောက်တွေ့ဆုံအားပေးပြီးကုညီထောက်ပံ့ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေပါတယ်။မြန်မာနိုင်ငံပြည်ထောင်စုအစိုးရအနေနဲ့လည်းငလင်တန်းခံရတဲ့ဒေသတွေမှာကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်အဖွဲ့အစည်းပေါင်းစုံနဲ့ပူးပေါင်းဆောင်ရွက်မယ်လို့လည်းထုတ်ပြန်ကြေညာထားပါတယ်။ဒီငလင်ကြီးလှုပ်ခတ်ပြီးတဲ့နောက်မှာတော့ဒေသအတွင်းမှာငလင်ငယ်လေးတွေအချင်းချင်းလှုပ်ခတ်နေခဲ့ပြီးဒီကနေ့မနေ့၈ :23 မိနစ်အချိန်လောက်ကလည်းနေပြည်တော်တောင်ဘက်35မိုင်အကွာစွာမြို့အနောက်ဘက်14မိုင်အကွာမှာဗဟိုပြုတ်ပြီး Richter scale 4.8 ပြင်းအားရှိတဲ့ငလင်ငယ်တစ်ခုထပ်မံလှုပ်ခတ်ခဲ့ကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။တနင်္ဂနွေနေ့ကလှုပ်ခတ်ခဲ့တဲ့ငလင်ကြီးမှာတော့တိဆုံးသူ26ယောက်ပျောက်ဆုံးသူ12ယောက်နဲ့ဒဏ်ရာရသူ230ယောက်ရှိကြောင်းမြန်မာနိုင်ငံကြက်ချင်းဒီအသင်းကဒီကနေ့သတင်းထုတ်ပြန်ပါတယ်